စာအုပ်စီတင်ပို့မှုပိတ်ပင်ထားတာကိုဖျက်သိမ်းဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုအင်ဒိုနီးရှားတောင်သူတွေကမြို့တော်ဂျာကာတာနဲ့တခြားမြို့အနှံ့အပြားမှာဆင်နွှဲနေကြပါတယ်။စီးပွားရေးရာပေါင်းစပ်ညှိနှိုင်းရေးဝန်ကြီးဌာနရုံးချိတ်မှာတောင်သူတွေကစုယုံဆန္ဒပြနေကြတာဖြစ်ပါတယ်။စာအုပ်စီထုတ်တဲ့စီအုံးသီးတွေအပြစ်တင်ထားတဲ့ထရက်ကာတစ်စီးလဲဆန္ဒပြပွဲမှာပါဝင်ပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကသတ်မှတ်ထားတဲ့စီအုံးသီးဂျန်ခင်စင်းတို့ရဲ့ခွန်ဆက်ရခိုင်နှုန်းအထိဈေးကကျသွားပါတယ်။စောင်းစီဆက်တွေရဲ့ခမန်းဆက်25ရာခိုင်နှုန်းကကုန်ကျန်းအဝယ်ရပ်ထားကြပါတယ်ဒီလိုဈေးကျနေတာကြောင့်တောင်သူတွေကစိုက်ဖို့တောင်တုံနေနေကြတယ်လို့ဆန္ဒပြနေတဲ့အာချေကတောင်သူယူစလမ်တမ်ရင်းကပြောပါတယ်အင်ဒိုနီးရှားဟာကမ္ဘာမှာစောင်းစီတင်ပို့တာအကြီးမားဆုံးနိုင်ငံဖြစ်ပါတယ်အခုလိုပိတ်ပင်လိုက်တဲ့အတွက်ဒုတိယအကြီးမားဆုံးတင်ပို့တဲ့မလေးရှားနိုင်ငံကဈေးကွက်လိုအပ်ချက်ကိုဝင်ယူဖို့ကြိုးစားနေပါတယ်အင်ဒိုနီးရှားတောင်သူတွေခံစားနေရတဲ့အချိန်မှာမလေးရှားတောင်သူတွေကပြုံးနေကြပြီဆိုတော့စာတမ်းပါကပြားတွေကိုဆန္ဒပြသူတွေကခြင်ထားကြပါတယ်။ပြည်တွင်းစားသုံးစီဈေးတွေတက်လာတဲ့အတွက်စားအုပ်စီတင်ပို့မှုကိုအစိုးရကပိတ်ပင်ခဲ့တာပါ။မနေ့ဇူလိုင်လကစားအုပ်စီဈေးတလီတာ13,300ရူပီဈေးကနေဒီနှစ်မတ်လမှာ18,000ဈေးထိ135ရာခိုင်နှုန်းတက်ခဲ့တာဖြစ်ပါတယ်။စောင်းစီဈေး14,000ရူပီကျသွားတဲ့အထိစောင်းစီတင်ပို့တော်ကိုဆက်လက်ပိတ်ပင်ထားမယ်လို့စီးပွားရေးဝန်ကြီးအယလန်ဂါဟာတာတုကပြောပါတယ်။ Indicator Politics Indonesia ရဲ့သဘောထားစစ်တမ်းအရသမ္မတဂျိုကိုဝီဒိုဒိုအပေါ်မှာထောက်ခံတဲ့ရာခိုင်နှုန်းကမေလမှ 58.1 ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။2015ခုနှစ်ဒီဇင်ဘာလကတည်းကဆိုရင်ဒါဟာအနိုင်ဆုံးထောက်ခံမှုဖြစ်ပါတယ်။ဒီအထက်လူ23,000ကျော်ဖျားနာလာကြတဲ့အတိုင်းမြောက်ကိုရီးယားနိုင်ငံမှာ COVID-19 ကရောဂါပြန့်ပွားမှုကိုရင်ဆိုင်ရာမှာစစ်တပ်ကပါဝင်ကူညီလာရတယ်လို့နိုင်ငံတော်ပိုင်ကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်လူ6ယောက်သေဆုံးသွားခဲ့တဲ့အတွက် AB လနောက်ပိုင်းခရဲကဆိုရင်ဖျားနာသူ13,300ရှိပြီးစုစုပေါင်းသေဆုံးသူ56ယောက်ရှိသွားခဲ့ပါပြီတကယ်ဖြစ်နေတာကဓာတ်နဲ့ပုံနိုင်တယ်လို့ကြွန့်ကျင်သူတွေကတော့ခံမှန်းကြပါတယ်။ဈေးဝါးတွေကိုစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးဝန်ထမ်းတွေရဲ့ဆောင်ရွက်မှုကတာဝန်မဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျောင်အန်ကပြစ်တင်ပြောကြားလိုက်ပြီးတဲ့နောက်တနိုင်ငံလုံးမှာကိုဗစ်ကိုရင်ဆိုင်မှုပြင်းစင်လှုပ်ရှားလာကြတာဖြစ်တယ်လို့ကိုရီးယားဘူသတင်းဌာန KCNA ကဆိုပါတယ်။ဆက်ယုံတွေကလိုအပ်တဲ့ဈေးဝါးနဲ့ပစ္စည်းတွေတိုးထုတ်နေပြီးစေကြောင်းဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကဖျားနာသူတွေကိုရှာဖွေကုသနေကြတယ်လို့ KCNA ကပြောပါတယ်။တောင်ကိုရီးယားကကိုဗစ်ကပ်ဘေးကူညီဖို့နိုင်ငံအလုပ်စပွဲဝိုင်းထိုင်ဆွေးနွေးဖို့ကမ်းလှမ်းထားပေမဲ့မြောက်ကိုရီးယားကတော့အခုထိမတုံ့ပြန်သေးပါဘူး။ကိုဗစ်စစ်ဆေးရေးဆေးဘူးတွေဆေးဝါးတွေနှာခေါင်းဆီးတွေနဲ့ကားခွဲဈေးတွေကိုပို့ပေးဖို့တောင်ကိုရီးယားကအဆင်သင့်ရှိကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးကောင်ကျောင်းစီးကလက်မှတ်ရေးထိုးအကြောင်းချထားပြီးမြောက်ကိုရီးယားကိုမြန်မြန်အကြောင်းပြန်ဖို့တိုက်တွန်းလိုက်ပါတယ်